မြန်မာခေတ်ဆန်းစာပေကိုဥဆောင်လှုပ်ရှားခဲ့သူရင်းညာရေးပြည်သူကဆရာကြီးတကုံတရာဟာဒီကနေ့နေ့လယ်တနအီကျော်လောက်ကရှမ်းပြည်နယ်အောင်ပန်းမြို့နေအိမ်မှာကွယ်လွန်သွားပြီဖြစ်ပါတယ်။အသက်65နှစ်အရွယ်ရှိပြီဖြစ်တဲ့ဆရာကြီးတကုံတရာဟာမြန်မာပြည်ရင်းညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်စာပေအမှုပညာတိုက်ပွဲဝင်ခဲ့သူဖြစ်ပါတယ်။1930ပြည်နှစ်အရေးတော်ပုံမှာကိုယ်တိုင်ပါဝင်ဆင်နွှဲခဲ့သူဖြစ်တယ်လို့တိုင်းပြည်လွတ်လပ်ရေးရအောင်ကြိုးပမ်းဆောင်ရွက်ခဲ့ကြတဲ့ဗိုလ်ချုပ်အောင်ဆန်းစတဲ့ခေါင်းဆောင်ကြီးတွေနဲ့လည်းရင်းနှီးနှီးအတူနေထိုင်ခဲ့သူတူလည်းဖြစ်ပါတယ်။အပြည့်အစုံကိုတော့ရန်ကုန်မြို့မှာရောက်နေတဲ့ဝိုင်းတော်သားကိုဇော်ဝင်းလှိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။ဟုတ်ကဲ့ပါ။2013ခုနှစ်ဟာပြည်သူ့ချစ်တဲ့အမှုပညာရှင်တွေစာရေးဆရာသတင်းစာဆရာကြီးတွေကွယ်လွန်သွားတယ်လားလို့ပြောရလောက်တဲ့အထိတိုင်းသိပြည်သိပုဂ္ဂိုလ်ကြီးတွေကွယ်လွန်ကြတယ်လားလည်းဖြစ်ပါတယ်။အခုနောက်ဆုံးကွယ်လွန်သူကတော့မြန်မာနိုင်ငံလွတ်လပ်ရေးလှုပ်ရှားမှုမှာဒေသတစ်ပိုင်းကပါဝင်ခဲ့သူဖြစ်တဲ့အပြင်မြန်မာစာပေလောကမှာဝဟရကအစအတွေ့ခေါ်ပိုင်းအပါအဝင်နိုင်ငံရေးစာပေတွေအထိပါဩဇာအရှိဆုံးပုဂ္ဂိုလ်လို့ပြောလို့ရတဲ့ဆရာကြီးတကုံတရာပဲဖြစ်ပါတယ်။ဆရာကြီးတကုံတရာဟာလွတ်လပ်ရေးခေတ်ကြိုအချိန်ကစလို့ဒီကနေ့ခေတ်ဒီမိုကရေစီလှုပ်ရှားမှုကာလအထိမြန်မာနိုင်ငံငြိမ်းချမ်းရေးအတွက်တောက်လျှောက်တိုက်ပွဲဝင်ခဲ့သူတူဦးဖြစ်တဲ့အတွက်ငြိမ်းချမ်းရေးပြည်သူကတူဦးလို့သတ်မှတ်လို့ရနိုင်တဲ့အကြောင်းတကုံတရာရဲ့မိတ်ဆွေလည်းဖြစ်ဝါရင်သတင်းစာဆရာကြီးလည်းဖြစ်တဲ့ဦးဝင်းတင်ကပြောပါတယ
်။ကိုတော်တရာဟာတကုံတရာကကျွန်တော်တိတာနှစ်ပေါင်းငါတွေကြော်လာပြီ၆ကျလောက်ရှိနေပြီနော်ကျွန်တော်တိတိမြတဲ့မှာအလေးစားကောင်းပြာကောင်းတို့ဆိုင်ဆရာနော်နိုင်ငံရေးသမားအလားတူလေနေရင်းသမားတို့လည်းအလားဒီကျွန်တော်မျိုးသားပြန်လေတိမြတဲ့သမားတို့ကျွန်တော်လည်းပဲတတ်မှတ်ပါတယ်သူလည်းကျွန်တော်လည်းအလေးစားကြည့်နေတဲ့ပုဂ္ဂိုလ်ဖြစ်တယ်လို့ကျွန်တော်တတ်မှတ်ပါတယ်ဒါပုဂ္ဂိုလ်ကြီးပြောတာပါနောက်တစ်ခုကျွန်တော်ပြောချင်တာပါဆိုတော့သူ့ရဲ့လုပ်ငန်းကိုပိုင်ကြည့်လို့ရှိရင်လုပ်ငန်းသုံးပိုင်းတွေ့တယ်ဗျာနော်တစ်ခုကပါလဲဆိုလို့ချင်းမျိုးသားဒီလွတ်လပ်ရေးတိုက်ပွဲကာလပေါ်ရနော်အဲ့ဒါချစ်ကြခဲ့တဲ့ဘုရားဆန်တို့ဟလာတကင်စိုးတို့တကင်တန်းထုံတို့ဟလာအဲ့ချီကကြော်ကြတဲ့ဥတော်ကြီးတို့ဥပချွေတို့ဆိုတဲ့အကုန်လုံးခေါင်းဆောင်ပိုင်းနေတယ်အကုန်လုံးသူ့ပေါ်ပြီးတော့သူကအမျိုးသားလွတ်လပ်ရေးတပွဲဂျုံကမှုဒီမှာသူပါဝင်ခဲ့တယ်နော်လှူရှားခဲ့တယ်ဥဆောင်ခဲ့တယ်ဟလာသူမှလုပ်ခဲ့တယ်နောက်တစ်ခါဒီလွတ်လပ်ရေးဖြစ်ပေါ်လွတ်လပ်ရေးပြီးလာတဲ့ဥနုဆိုတာလက်ထက်နောက်တစ်ခါဒီဥနီဝင်းရဲ့ဒီမတ်တလာသူအခဲ့နော်ဆရာနိုင်ရှင်တပါရီရနိုင်ရှင်စနစ်ကဲနောက်တော့ကဥဒန်းချီလို့ခဲ့ဒီဆရာနိုင်ရှင်ခဲ့ဒီခက်ဒီမှာအကုန်လုံးကပြည်နေညာကြီးကပြဿနာကြီးအကြီးဖြစ်နေပြည်နေညာကြီးပြဿနာကြီးကြီးကိုဖန်တွေဖြစ်ချင်းတဲ့နေရာမှာလဲသူကသူ့ရဲ့တက်နေတဲ့ဒီညာကြီးလုံအောင်နဲ့ဆက်ဆောင်ပြီးတော့ဝင်းပြီးတော့ပါဝင်ခဲ့ညာကြီးခေါင်းဆောင်တယောက်လို့တတ်မှတ်ခံရအောင်ကျွမ်းခဲ့
ရန်သူမရှိမိတ်ဆွေသာရှိဆိုတဲ့စံပုတ်နဲ့ရက်တည်ခဲ့တဲ့ဆရာကြီးတကုံတရာဟာလက်ရှိဒီမိုကရေစီအရေးတောင်းဆိုလှုပ်ရှားကြတဲ့ခေတ်မှာလည်းမြို့သားပြန်လည်တည်မြဲရေးအတွက်နောက်ဆုံးအချိန်ထိတိုက်ပွဲဝင်သွားသူဖြစ်တယ်လို့ဦးဝင်းတင်ကဆက်ပြောပါတယ
်ကျွန်တော်ဒီနေ့ခေတ်ရောက်လာတဲ့ခါကျတော့အခုဒီဦးသိန်းစင်တို့ကသွားလက်ထဲရောက်တဲ့ခါကျတော့သူတို့ကဒီနေ့ဒီကျုံဘော်ဒီနဲ့ပြဿနာပါဆိုတော့အမျိုးသားပြန်လည်တည်မြဲရေးပြဿနာပဲဒီပြန်လည်ပြဿနာနဲ့ပတ်သက်တဲ့သူကဒီနေ့သေကန်တည်သွားတဲ့အချိန်ဒီပေါ်ရတော့အဆောင်ကိုတိုးဝင်ရတာအဲ့တော့အဲ့တိုးဝင်တဲ့ဟာဒီမှာသူ့ရဲ့ဓာရီကိုဆောင်ဖို့ဒီသုံးရဲ့သူ့ရဲ့အင်အားတွေကိုကြည့်မယ်ဆိုရင်သူတို့အမျိုးသားလွတ်လပ်ရေးတိုက်ပွဲကိစ္စတော့ကဒီလွတ်လပ်ရေးနဲ့ဟလာအဲ့ဒါကိုတိုက်နေနေမှာစာပေနဲ့တိုက်တာပဲ။စာပေကသူကအဲ့ခေတ်ကဒီစကားလာဒီချောလုံးမှာသူတို့နိုင်လုတ်တဲ့ခါဒီမှာမလုတ်လဲဆိုနိုင်ငံရေးအဖြစ်လုတ်တယ်၊စီးရအဖြစ်လုတ်တယ်။အဲ့ဒါစီးရဆိုလည်းနိုင်ငံဟလာတဘုံဖြစ်ရင်လည်းဖြစ်မယ်။သူကစစ်တပ်လည်းဖြစ်ဖြစ်မယ်နော်။ဒါတမျိုးပေါ့။သူမို့လဲဟိုနိုင်ငံရေးအဖြစ်နိုင်ငံပါတီဝင်ဖြစ်ရင်ဖြစ်မယ်။နိုင်ငံမှာတဘုံဖြစ်ရင်ဖြစ်မယ်။ဒီပုံစံလေးနဲ့ကျွန်တော်ကြားကြတယ်နော်။ဒါကဒီတိုက်ပွဲကြီးဟိုလုံးမှာပုံမှန်လည်းလူကဒီနေ့ဒီအဲ့တော့အဲ့ဒီလူတဲ့နေရာမှာသူကအမျိုးသားလူလိုက်တဲ့ဘွယ်ကာလာတော့ကသူ့ရဲ့လက်နဲ့ရင်အားပါလဲဆိုတော့စာပြီးရင်အားပဲ
ဆရာကြီးတကုံတရာမနစ်ကစက်တင်ဘာလထဲမှာတော့ကနိုင်ငံရေးအပေါင်းဖော်များနဲ့ပြည်သူများအတွက်ပန်ကြားလွားဆိုပြီးအချင်းချင်းမြေတားထားပြီးဒီမိုကရေစီပန်းနိုင်ရအောင်လက်တွဲချီတက်ကြဖို့တိုက်တွန်းထားတဲ့ပန်ကြားလွားကိုထုတ်ပြန်ခဲ့ပါတယ်ဆရာကြီးတကုံတရာဟာမြန်မာစာပေမှာအတုံးနှုံဝဟာရတွေအပြင်အတွေးခေါ်အသစ်စမ်းတွေပါတည်ထောင်ခဲ့သူဖြစ်တယ်လို့တကုံတရာရဲ့မိတ်ဆွေစာရေးဆရာမောင်မိုးသူကပြောပါတယ
်မြန်မာစာပေမှာလည်းသူ့ကိုအကြောင်းပြုပြီးမှလည်းတာယာမဲဂဇင်းလို့ပါလို့ထွက်တာပေါ့လေလုံးနေမကဘူးကွယ်သူကအရေးအသားပါနောက်တစ်ခုကအတွေးခေါ်ပါသူကအများရန်ပြည်သူဘက်ကရက်တဲ့အတွေးခေါ်ရှိတာဆရာတကူတာရဲ့ဒီအတွေးပါပဲလို့ပြောတော့တင်ပါ
ဆရာကြီးကမြန်မာတန်စင်တခြင်းတွေကိုငငယ်လေးတည်းကတင်ပြခဲ့တဲ့အတွက်သူအခုချိန်မှာမြန်မာတန်စင်တခြင်းတွေကိုဆိုတတ်တာလို့ဆရာတကုံတရာရဲ့မိသားစုမိတ်ဆွေလည်းဖြစ်တဲ့အဆိုတော်ဟိမာနေဝင်းကပြောပါတယ
်။မမကဟိုပါလေမမစပေးစီကောင်ကပိုးပိုးတကုံတရာရဲ့မမကစီစီနေတာလေ။မမကတိန်နဲ့နေတာပါ။ဟိမာနေဝင်းဆိုတဲ့နာမည်ကိုပိုးပိုးတကုံတရာပေးတာပါ။မမငငယ်တုန်းကပိုးပိုးကမမအစ်ကိုဆိုတော့သူကစားပေးသမားရယ်ပေးတော့ခေါ်သွားတယ်လေ။ second girl mine who like wine and mama like Yabu. Mama, so kitty or little mama than the other two that are almost out to the daddy. You don't want to watch Sunny Aki and talk mama than tea. Mama Sunny Aku Kanemachi, you know, mama than tea. I was about. I mean, mama ate mama than in Lydia and the film mara and the kids down.
အဲ့လိုတစ်ချင်းမျိုးမျက်ပန်းဝေးလိုပါလို့မမငငယ်လေးရဆိုတာအဖို့ဘဝသင်ပေးတာပါဆရာကြီးတကုံတာယာဟာဆေးရုံမှာဆက်တည့်ရလောက်ဆေးကုသမှုခံယူရာကပြန်လာပြီးမကြခင်လေးမှာပဲအခုလ19ရက်တနင်္လာနေ့နေ့လယ်တနာရီ15မိနစ်အချိန်နေ့အိမ်မှာပဲလူကြီးယောဂာနဲ့ဘဝတစ်ပါးကိုကူးပြောင်းသွားတာဖြစ်ပါတယ်ခင်ဗျာ